ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်အဓိကကုန်သွယ်ရေးစခန်းဖြစ်တဲ့မူဆယ်မြို့မှာဒီရက်ပိုင်းအတွင်းပြစ်ခတ်တာတွေလူရက်တာတွေမကြာခဏဖြစ်နေပြီးတော့မိုးရေဆေးကြောင့်တိုက်စုံမှုတွေလည်းမြင့်တက်နေပါတယ်ဒီလိုဖြစ်ပွားလာတာဟာနယ်စပ်ဂိတ်ပိတ်လို့အလုတ်ကင်ခက်ခဲတာနဲ့လောင်ကစားဝိုင်းတွေလက်နက်ကင်ပြည်သူစစ်တွေနဲ့ဆက်ဆက်နေတယ်လို့လည်းဒေသခံတွေကဗီအိုကိုပြောပါ ရက်တာတွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလလောက်ကစပြီးပုံပုံမြင့်တက်လာခဲ့ရတာကအခုအချိန်ထိလည်းဆက်လက်ဖြစ်ပွားနေတာပါဒီအပိုင်းတွင်းအခြေအနေကိုဒေသခံတို့က VOA ကိုအခုလိုပြောပြပါတယ
်မနေ့ကည7:00နာရီဝန်းကျင်တော့ပေါ့နော်ဒီဆန်စော့ကမှဘယ်အထွက်စီးလဲတော့မသိဘူးဗျာအဲ့ဒီခတ်ကြရတယ်လို့ကြားတယ်လူတယောက်ဖြစ်ရဲ့လို့တော့ပြောတာပဲဒီလားရှင်အရှင်လားတော့အမတိချရီဘောချွေးမျိုးတွေလည်းသူကခုံးပိတ်ထားတော့ကျွန်တော်မင်းနေလဲအမရလို့လေလုံခဲ့တဲ့နေ့ရက်နောက်ကတော့မောင်ရင်းကလို့မောင်ရကကအမြေအိမ်မှာအလူတစ်ဖက်က၃ယောက်အရှင်ငါးနဲ့လာပြီးတော့မှအများကြိုက်တာပေါ့အခုတော့အဲ့လိုအများကြီးဖြစ်လာတယ်ဗ
ျဓမြတိုက်တဲ့အဖွဲ့ဟာမိကန်တစ်တာငွေသား၅သိန်းကျော်နဲ့အိရှင်နစီကတယ်လီဖုန်းတွေကိုတင်ယူပြီးအပြန်မှာလမ်းမှာရင်မတော်တဆတိုက်ခတ်မှုဖြစ်ပြီးထွက်ပြေးသွားတာကြောင့်မိကန်တစ်တာတော့ပြန်လည်ရရှိခဲ့ကြောင်းပြောပါတယ်။တခြားမူဆယ်မျိုးကတအူးကလည်းဒီလ၈ရက်နေ့ကပြည်သူစစ်တွေတိုက်ခတ်တာကြောင့်ဆန်ကယ်ဆီလာတဲ့လူငယ်၃ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်
။ဒီကဲ၈ရက်နေ့ကလည်း၈ရက်နေ့ကလည်းဖြစ်တယ်။ဟုတ်လား။ဘာဘူးမှမသိလိုက်ဘူး။သူတို့သားကြီးဖြစ်နေတာ။သားတဲ့ပြည်သူစစ်တွေကလည်းသူကဆိုင်နေလူငယ်လေးတွေကသားလည်းလမ်းသားလိုက်တယ်။ကလေးတွေကလည်းပဲတိနေကြ။ဆိုင်ရဲ့ဆီချက်တော့ဖြစ်လိုက်တာပေပါလို့ပြောတယ်။
ဒီလိုယူသွားကြလို့မသိဘူ
း။မူဆယ်မျိုးကလောင်စာယုံနေမှာလုံကြုံရေးယူထားတဲ့တိတုစစ်အဖွဲ့တွေဟာအနည်းဆုံး20ကျော်အထက်ရှိနေကြောင်းပြောပါတယ်။ပြီးခဲ့တဲ့တင်းလာနေ့ကလည်းမင်္ဂလာမူဆယ်မှာဒေသခံတို့ကိုရဲဝတ်စုံဝတ်ထားသူတွေကဓမြတက်ခဲ့ကြောင်းရွှေပြည်မြေတင်းဌာနကဖော်ပြထားပါတယ်။ရှမ်းပြည်နယ်အခြေစိုက်ရွှေပြည်မြေတင်းဌာနရဲ့အဓိတာမိုင်းအနိုင်ကလက်ရှိဖြစ်ပေါ်နေတဲ့ပြစ်ခတ်တာတွေလူရက်တာတွေတိုးမြင့်လာတဲ့အပေါ်အခုလိုတုံ့တက်ပြောဆိုပါတယ်။
အမှုတဲ့ငရေမောင်တော်နဲ့ဖြစ်တယ်ပေါ့ဒီနောက်ပိုင်းမှာကျတော့တိရစ္ဆာန်ကလည်းပြည်တယ်ဘယ်လိုကိုင်းနေရလဲမရှိတော့ဘူးအဲ့တော့ဒီမောင်တော်ပိုင်းနဲ့ဆိုရင်ဆယ်ချီတော့မကျွန်တော်ပို့ပို့ခင်းကိုလောက်လာကြပူဆူးလာတယ်ဆိုတော့လူတွေအလုံးလက်နဲ့ဖြစ်တဲ့ခါကျတော့အမှတိရစ္ဆာန်ပဲဆက်လို့မရတဲ့ခါကျတော့အဒီမောင်တော်ကြီးကမောင်တော်ကြီးလောက်ကြတယ်အမှရှုံးတဲ့ခါကျတော့အလဲလမ်းကြီးကိုလိုက်လာကြတယ်သက်ဆိုင်ရှာဖို့ကျတော့လည်းတိရစ္ဆာန်ကိုပြန်တော့လို့မရတဲ့ခါကျတော့ဒါတမြတ်တမ်းမျိုးကိုပို့ပို့ဖြစ်လာတယ်ပေါ့အဲ့ကောတမန်ဆန်းမှုမှာတုံးနေတဲ့လက်နက်ဒီစီဆိုတဲ့လူစက်မဆိုင်နဲ့တာတိတိစစ်တွေလက်နက်ကန်ပေါင်းဆောင်ရေတော်လှုပ်ရှားနေနေနေဖြစ်တဲ့အခါကျတော့ဒါလက်နက်ကိုအလွယ်တကူရတဲ့နေရာလေးဖြစ်တော့ပါနော
်။ဒါအပြင်မူဆယ်အပါဝင်ရှမ်းပြည်နယ်ဒေသအတော်များများမှာမွေးစေဝါရောင်းဝယ်တာတွေတုံးဆွဲတာတွေလည်းမြင့်တက်လာနေကြောင်းပြောပါတယ်။ဧပြီလ20ရက်နေ့ကတော့မူဆယ်မြို့အတွင်းလူရဲတုံတို့ကိုပြည်သူစစ်ကလိုက်လံဖမ်းဆီးတိုက်ခတ်တာမှာအသက်18နှစ်အရွယ်အမျိုးသမီးတဦးသေဆုံးခဲ့တယ်လို့ငွေလဲဆိုင်တွေမှာလူရတာဓမြတိုက်တာတွေမကြာခဏဖြစ်ခဲ့ပါတယ်။မူဆယ်မြို့မှာဖြစ်ပွားတဲ့ရာဇဝမှုအတော်များများဟာလောင်ကစားရုံတွေ၊ကာရာအိုကေခန်းမတွေရှိရာ၊ကောင်းမှုတုံ၊ဆွမ်ဆော၊မင်္ဂလာမူဆယ်ဘက်အချမ်းနဲ့စီမံကိန်းစုံလမ်းတစ်လျှောက်မှာအဖြစ်များနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။